လုံလုံရေးစိုးရိမ်တဲ့ကြောင့်ရခိုင်ပြည်နယ်အတွင်းစစ်တွေရသေးတောင်ဘူးတိတောင်နဲ့မောင်နှောမြို့နယ်တွေကိုအမေရိကန်အစိုးရတာဝန်နဲ့ခီးတွားလာမှုအားလုံးကိုနှစ်ပတ်တွားရောက်ခြင်းမပြုဘဲဆိုင်းငံ့ထားတယ်လို့အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်အက်သနစ်ခင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုလိုက်ပြီးတဲ့နောက်မှာအမေရိကန်နိုင်ငံသားတွေအတွက်လည်းခီးတွားအကြံပြုချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမြင့်ခိုင်ကပြောပြပေးပါမယ်ရှင်။
လုံကြုံရေးဆိုင်ရာစိုးရိမ်ချက်ကြောင့်နိုဝင်ဘာ23ရက်နေ့ကနေဒီဇင်ဘာ4ရက်နေ့အထိရခိုင်ပြည်နယ်တဲကမြို့နယ်၄ခုကိုအမေရိကန်အစိုးရနဲ့ဆိုင်တဲ့ခီးတွားလာမှုအလုံးယာယီရပ်ဆိုင်းထားတယ်လို့အမေရိကန်တန်ယုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိအာယာနီအီမန်ရင်းကအခုလိုပြောပါတယ်။
As a prudent measure, the embassy is temporarily suspending.
အသေးစားချင်းချင်းစဉ်းစားပြီးဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်တွင်စစ်တွေရတိတောင်ဘူတိတောင်နဲ့မောင်တော်မြို့နယ်တွေကိုအမေရိကန်အစိုးရနဲ့တပ်ဆိုင်နဲ့ခီးတွာလာမှုအားလုံးကိုနိုဝင်ဘာ23ကနေဒီဇင်ဘာ4ရက်နေ့အတွင်းမတွားဖို့ဆိုင်းငံ့ထားပါတယ်။ဒီကာလအတွင်းအဲ့ဒီဒေသတွေကိုတွားရောက်တာကိုယာယီရှောင်ကျဉ်ပေးဖို့တန်ယုံအနေနဲ့အမေရိကန်နိုင်ငံသားတွေကိုအကြံပေးလိုပါတယ်။
ရခိုင်ပြည်နယ်တွင်အက်သနစ်ကလင်စင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးရဲ့ကြေညာချက်ရဲ့ကြက်အနေနဲ့ရန်ကုန်အပါအဝင်အခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်တာမို့အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီနေရာတွေကိုတွာလာတာရှောင်ကျဉ်ကြဖို့လေအမေရိကန်တန်ယုံကအကြံပြုချက်ထုတ်ပြန်ထားတဲ့အကြောင်းတန်ယုံလက်ထောက်ပြည်သူရေးရာအရာရှိအာယာနီမန်ရင်းကအခုလိုပြောပါတယ်
The Embassy of the United States of America in Rangoon is transmitting the following information.
ဒီမှာ22ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်တွင်းမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေရဆိုပြီးတရားဝင်ကြေညာခဲ့ပါတယ်။ဒီသဘောထားကြေညာချက်နဲ့တဆက်တဲ့ရန်ကုန်အပအဝင်တခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်နိုင်တဲ့နေရာတွေကိုတွာလာတာရှောင်ကျဉ်ဖို့တတိပေးလိုက်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာဒီကနေ့ဩဂတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းမကြာမီမှာလည်းအမေရိကန်တန်ယုံအနေနဲ့အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တန်ယုံဝန်ထမ်းတွေရခိုင်ပြည်နယ်မြောက်ပိုင်းကိုမတွားရောက်ဖို့ဆိုတဲ့အလားတူသတိပေးချက်မျိုးထုတ်ပြန်ခဲ့တာလည်းရှိပါသေးတယ်ရှင်။